မကွေးမြို့ကရွှေမြန်မင်းသမီး KDB မီးလောင်ပြီးလူသေဆုံးရမှုနဲ့ပတ်သက်လို့ဆိုင်းပန်းရှင်ဦးရဲညွန့်ကိုဖမ်းဆီးစစ်ဆေးနေပြီးရာဇဝတ်ကြီးပုံမှန်နဲ့ရဲစခန်းကအမှုဖွင့်ထားပါတယ်။မကွေးတိုင်းအတွင်း KDB ဆိုင်လုပ်ငန်းတွေမှာလူအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့သတိပေးစနစ်တွေရှိလာအောင်နောက်မှဥပဒေပြဋ္ဌာန်းလှုပ်ဆောင်သွားတဲ့တယ်လို့မကွေးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကလည်းပြောပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြကြင်တာပါ။မကွေးတိုင်းမကွေးမြို့မြင်သာရက်ွက်တစ္ဆာလန်းနဲ့29လမ်းထောက်မှာရှိတဲ့ရွှေမြမင်းသမီး KTV ကာရာအိုကေဆိုင်မှာလျှက်စစ်အလွန်ကျွံသုံးဆွဲပြီးလျှက်စစ်ကြိုးတွေအပူလွန်ရာကဤပီလာ2ရက်နေ့ညမှာမီးလောင်ကျွမ်းခဲ့တာဖြစ်တယ်လို့မကွေးမြို့နယ်မြို့မရဲစခန်းကပြောပါရယ်မီးလောင်ကျွမ်းမှုကြောင့်လူအနည်းဆုံး15ဦးသေဆုံးခဲ့ပါရယ်မီးလောင်ကျွမ်းမှုဖြစ်ချိန်မှာမကွေးတိုင်းမိသားဌာနကမိသားကားတွေနဲ့ရေတဲကားတွေကမ္ဘောဇာဖောင်ဒေးရှင်းကရေတဲကားတွေနဲ့မင်းမှုမြို့နယ်ကမိသားကားတွေပါစုပေါင်း12စီးလောက်တွားရောက်မီးငိမ့်တက်ခဲ့တာကြောင့်တနအီအတွင်းမီးစွဲကျိုးသွားခဲ့ပါတယ်။ဒါပေမဲ့ကာရာအိုကေတချင်းစုခန်းထဲမှာရှိတဲ့အတန်ထင်းရေမြုပ်တွေကိုမီးအမြန်ဆွဲလောင်ရောင်ကထွက်ပြေးချိန်မရဘဲအသက်တည်ဆုံးရတဲ့အထိဖြစ်ခဲ့ရကြောင်းမကွေးတိုင်းဒေသကြီးမိသားဦးစီးဌာနကပြောပါတယ်။ရွှေမြမင်းသမီး KDB မီးလောင်တည်ဆုံးမှုနဲ့ပတ်သက်လို့ဆိုင်ဝန်ထမ်းတချို့ကိုရဲစခန်းကခေါ်ယူစစ်ဆေးနေပြီးဆိုင်ပန်ရှင်ဦးရဲညွန့်ခေါ်ရွာသားကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းမကွေးမြို့မှရဲစခန်းမှဒူရဲမှုစင်အောင်ကသတင်းမီဒီယာတွေကိုအခုလိုရှင်းပြခဲ့ပါတယ
်။ရက်စဝါယာတာမန်ထက်အခုလုံခဲ့တာနော်။အခုရှင်လုံခဲ့ပြီတော့မိသားမဖြစ်တယ်လို့ကျွန်တော်တို့အားလုံးသုံးသပ်ခံပါမယ်။ဆိုင်မှာဆိုင်ဝန်ထမ်းတွေပေါ့နော်။ဆိုင်ဝန်ထမ်းမျိုးသားတုံးမှုပေါ့။မိမိပြီးတော့မိရင်းတက်တာပေါ့နော်။မိရင်းတက်တဲ့မျိုးသားတုံးမှုတော့အမျိုးသမီးနောက်ဦးပေါ့နော်အဲ့လိုကိုကျွန်တော်ရေစခန်းမှာပုံစံစစ်ပြည့်ရှိပါတယ်နောက်ဆိုင်တိုင်းရှိဦးရဲညွန့်ကိုဒွာလာကိုလည်းရေစခန်းမှာမှုပြင်ဖမ်းဆီးစစ်ပြည့်ရှိပ
ါ KDV ဆိုင်ပိုင်ရှင်ဦးရဲညွန့်ကိုတော့ပ191မြင်းဆောင်2019ရာဇဇကြီးပုံမှန်285မြင်းဆောင်304ကာကြီးနဲ့မကွေးမြို့မှရေစခန်းမှာအမှုဖွင့်ထားကြောင်းလည်းသိရပါတယ်မကွေးတိုင်းအတွင်းကစီကန်းချက်နဲ့မညီတဲ့ KDV ကာရာအိုကေဆိုင်တွေအေးအေးယူခဲ့တာမျိုးရှိပြီးရွှေမြမင်းသမီး KDB မီးလောင်တည်ဆုံမှုအမှုမှန်ပေါ်ပေါက်ရေးအတွက်စီစဉ်ဆောင်ရွက်နေတယ်လို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုက VOA ကိုပြောပါရစေ။အ
ဲကျွန်တော်တို့ကအရင်တော့လည်းလို့စီမင်းစည်းကမ်းနဲ့ကန့်သတ်ရတာရှိတယ်။တချို့စီမင်းစည်းကမ်းနဲ့မကိုက်လို့ဆိုပြီးတော့ပိတ်လိုက်တဲ့ဟိုဟာဒီကာရာအိုကေ30ရှိတယ်။ Power 9လို့ခေါ်တယ်ထင်တယ်။အဲဒီဆိုင်ကိုကျွန်တော်ပိတ်ထားတယ်။နောက်ကျတော့သူစီမင်းစည်းကမ်းနဲ့ကန့်အောင်ဆိုလို့ပြင်နေပြင်လို့မလို့ကျွန်တော်တို့က3လဖွင့်ဝင်ပေးလိုက်ပြီးနောက်တစ်ခု6လဖွင့်ဝင်ပေးလိုက်ပြီးအဲ့လိုမျိုးတိုးတိုးဖွင့်ဝင်ပေးလိုက်တာရှိတယ်။ကျွန်တော်အစိုးရအဖွဲ့ကော CND ကိုပေါင်းပြီးတော့မှဒီအမှုမှာပေါ်ပေါက်ဖို့အတွက်ဖြစ်ရမှာပေါ်ပေါက်ဖို့အတွက်ဟိုအစီအစဉ်ဆောင်ရနေပါလေနော
် KTV ကာရာအိုကေဆိုင်မှာအခုလိုလူသေဆုံးရတဲ့အထိမီးလောင်မှုဖြစ်ပွားခဲ့တာကြောင့်နောက်မှာလူအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့သတိပေးစနစ်မျိုးထားရှိလာအောင်လှုပ်ဆောင်တင့်တယ်လို့မကွေးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ဦးကပြောပါတယ
်ကျွန်တော်တို့မြို့မှာကဟိုကျွန်တော်သိတဲ့လောက်ကမီးလောင်လို့လူသေတာဒါပထမဆုံးအကျင့်ပဲအခုဒီမဲ့ဘာပဲဖြစ်လို့ဗျတို့ဘုံကံဘုံနေဘုံထဲမှာအစအစရရဘလို့ပြောင်းရမလဲဘလို့ပြင်ရမလဲလုံနေရတဲ့အချိန်ခါမျိုးမှာဟိုဒါမျိုးဖြစ်တော့ဖြစ်သွားတာကိုဖြစ်ရင်ဒါဟာသင်္ကန်းစာယူဖို့နောက်မဖြစ်ဖို့ဒါနောက်ဘလို့မဖြစ်အောင်လုပ်မလဲပေါ့အဲ့ဒီတော့အဲ့ဒီအပေါ်နေပြီးတော့ဘလို့လုပ်မလဲဆိုတဲ့ကိစ္စတွေကတော့ဖြစ်လာနေမယ်လို့ထင်တယ
်ရွှေမြမင်းသမီး KDB ဆိုင်အတွက်ဆိုင်လုပ်ငန်းလိုင်စင်ရောရေမျိုးလိုင်စင်နှမျိုးစလုံးမှာရရှိထားတာပါမြန်မာနိုင်ငံမှာ KTB ကာရာအိုကေဆိုင်လုပ်ကင်သူအများစုဟာအရင်စစ်အစိုးရလက်ထက်ကအာဏာပိုင်တွေနဲ့နှိစက်သူတွေဖြစ်တယ်လို့ဆိုပါရယ်ဒီအမှုကိုလေ့လာစစ်ဆေးဖို့အတွက်နေပြည်တော် CID မှုကင်းရဲတပ်ဖွဲ့တစ်ဖွဲ့လည်းဤပီလာ3ရက်နေ့မှာမကွေးမြို့ကိုရောက်ရှိနေပါတယ်မကွေးမြို့ KTB မီးလောင်ကျွမ်းမှုအတွင်းအနည်းဆုံးအမျိုးသား15ဦးနဲ့အမျိုးသမီး5ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ